ူလပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာပြည်သူတွေတောက်သုံးရေရှားပါးတာနဲ့ဆက်ဆက်တဲ့သတင်းတွေအတော်လေးများပါတယ်။ဒီထဲထူးခြားတဲ့သတင်းတစ်ပုဒ်မှာတော့ရန်ကုန်တဖက်ကမ်းဒလားမြို့နယ်ကကြီးရွာတရွာမှာရေလာခတ်လို့စကားများရာကနေလူသားမှုဖြစ်ပွားသည့်အထိပြဿနာကြီးမားခဲ့တာဖတ်ရှုကြရပါတယ်။စက်တိုက်ဆိုသလိုပဲရေရှားပါးမှုပြဿနာဟာမြန်မာပြည်အလဲပိုင်းကမြို့ရွာတွေမကပဲအခြားတိုင်းနဲ့ပြည်နယ်ကကြီးရွာတွေမှာပါကြုံနေရပြီလဲဖြစ်ပါတယ်။ဒါဟာအခုနှစ်မှဖြစ်တာမဟုတ်ပါဘူး။အရင်နှစ်ပေါင်းများစွာတည်းကဖြစ်ပွားနေတာပါ။လာတလို့ဘာပြဿနာတွေဖြစ်ပွားနေလဲဒီပြဿနာပြည်သူတွေကဘလို့ကြော်လွှားနေရပြီအစိုးရကရောဘာဖြေရှင်းပေးနေသလဲလက်တွေ့ဘလို့ဖြစ်စဉ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဒလားဘက်မှာဖြစ်ပွားခဲ့တဲ့ပြဿနာကခုလိုပါဧပြီလ29ရက်နေ့ညကရန်ကုန်တိုင်းဒလားမြို့နယ်တနိတောကြီးရွာမှာမိကလေးတယောက်ကရေကန်မှာသုံးရီသွားခတ်ပါတယ်ဒါကိုကံပေးနာကနေအိမ်မှာနေထိုင်တဲ့မိကလေးကသူတို့ရေကန်ဖြစ်ကြောင်းရေမခတ်ဖို့တားမြစ်ရာကနေအခြားရွာကန်တွေနဲ့ကံပေးအိမ်မိသားစုပဋိပက္ခဖြစ်ပွားကြတာပါအပြန်လန်ဆဲဆိုစကားများရံဖြစ်ပြီးရွာလုံးကျွတ်အမျိုးသားတွေကနေအိမ်ကိုဖျက်ဆီးအဲ့ဒီမိသားစုကိုကြောက်ခဲတွေဒုတ်တွေနဲ့ဝိုင်းရိုက်ဝိုင်းလိုက်ခဲ့လို့မိသားစုဝင်အမျိုးသားတယောက်ဦးကောင်းပေါက်ပြဲဒဏ်ရာတွေနဲ့တေဆုံးသွားပြီးအခြားမိသားစုဝင်၃ယောက်အပြင်းထန်ဒဏ်ရာတွေရသွားခဲ့တဲ့ဖြစ်စဉ်ဖြစ်ပါတယ်ပြဿနာဖြစ်ပွားရတာဟာအပြန်အလှန်စကားများအခြေတင်ညှဉ်းခုံလို့ဆဲဆိုကြလို့ဖြစ်ရတာဆိုတာထက်သုံးရီခတ်လို့ဖြစ်ရတာကိုတော့မငြင်းနိုင်ပါဘူးမြန်မာနိုင်ငံကရေရှားပမှုပြဿနာဟာလူတွေကိုကိုယ်စိတ်နှလုံးကျန်းမာရေးထိခိုက်စေရုံမကအသက်ကိုပါတေးစေနိုင်ကြောင်းအခုဖြစ်ရက်ကတတ်သိပြသလိုဖြစ်နေပါတယ်ပြီးခဲ့တဲ့ရက်ပိုင်းသတင်းတွေမှာရေရှားတဲ့ဒလဘက်ကိုသွားပြီးရေလူကြတဲ့သတင်းတွေဖော်ပြခဲ့ကြပါတယ်ဒလမှာကြီးရွာနဲ့ရက်ကွက်46ခုအင်ဂျီ3,100ကျော်လူဦးရေ3,000နီးပါးရှိပြီးနှစ်စဉ်ကံရီတွေခန်း6သုံးရီတောက်ရီအခက်ခဲဖြစ်နေကြရတာပါနေရာတိရောက်တိုင်းရေအခက်ခဲဖြစ်နေတာရန်ကုန်တိုင်းကဒလမြို့နယ်တစ်ခုတည်းတော့မဟုတ်ပါဘူးမကွေးတိုင်းမန္တလေးတိုင်းစကိုင်းတိုင်းပဲခူးတိုင်းကချင်ပြည်နယ်နဲ့ကရင်ပြည်နယ်ကြီးရွာတွေမှာလည်းရေရှားပါတဲ့အတွက်အဲ့ဒီဒေသတွေမှာရေနဲ့ပတ်သက်တဲ့ရောဂါဖြစ်ပွားမှုရောချရေးရေကောင်းရေတန်ရရှိရေးလုပ်ငန်းတွေကိုမြန်မာနိုင်ငံချက်ချင်းဤအသင်းနဲ့ Samsung ကုမ္ပဏီအပါအဝင်တောင်ကိုရီးယားချက်ချင်းဤအသင်းပူးပေါင်းပြီးတော့လဲအကူအညီတွေပေးနေကြပါတယ
်အခုနှစ်ရေရှားတဲ့စီမှာရှမ်းပြည်နယ်ကအင်းလေးကံပတ်ဝန်းကျင်လည်းမလွတ်ပါဘူးရှမ်းပြည်နယ်အင်းလေးကံအနောက်ဘက်ခြမ်းကဟဲရရွာမှခေါင်တိုင်းကြီးစားကုန်းလေသစ်တပြေပင်နဲ့ကံရှိဘက်ကကံဘဲကြီးရွာဧရိယာတွေမှာရေရှားပါပြက်လက်မှုတွေကြုံနေရတယ်လို့သိရပါတယ်။ဒီအတွက်တချို့ရွာတွေကတော့ရွာကနေ guide ထောင်နဲ့ချီကွာတဲ့နေရာကနေချောင်းရီကိုတွေ့ယူအသုံးပြုနေရတယ်လို့ဆိုပါတယ်။ထူးထူးခြားခြားအနေနဲ့ဂီတဖျော်ဖြေပွဲတွေလုပ်ပြီးရန်ပုံငွေရှာရလာတဲ့ငွေတွေကိုနိုင်ငံရေးအကျဉ်းသားတွေအပါအဝင်လိုအပ်တဲ့နေရာတွေကိုလှူဒန်းပေးနေတဲ့တည်ရေးဆရာကိုရဲလွင်ဦးဆောင်တဲ့ပန်းရလန်းအဖွဲ့ကတော့ရေရှားပါတဲ့ကြေးရွာတွေကိုအကူအညီပေးဖို့ရန်ပုံငွေရှာနေရပြီဆိုတာပါပဲ။ပန်းရလန်းအဖွဲ့ဟာဒလားဘက်ကရေရှားတဲ့ကြေးရတွေအတွက်ရံမငွေရှာဖွေပေးခဲ့ပြီးနောက်ပဲခူးတိုင်းသနပ်ပင်မြို့နယ်တဲကရေရှားပါတဲ့ကြေးရွာတွေအတွက်ဂီတဖျော်ဖြေပွဲတွေလုပ်ပြီးရံမငွေထပ်ပြီးရှာဖွေနေပါတယ်ပြောရရင်မြန်မာနိုင်ငံအရရက်ကရေရှားပါတဲ့ကြေးရွာတွေအတွက်ပြည်သူတွေဟာကိုနီးကိုဟန်နဲ့ရုန်းကန်နေကြရသလိုပိုင်းရလန်းအဖွဲ့လိုမြန်မာနိုင်ငံချက်ချင်းဒီအသင်းလိုတကိုယ်တော်ပရဟိတသမားများကွန်ရက်လိုလူမှုရေးအဖွဲ့အစည်းတွေနဲ့တတိပုဂ္ဂလတွေကလည်းရံမငွေရှာကူညီနေကြတာတွေ့မြင်ကြရပါတယ်ဒါဆိုရင်အစိုးရကရောဘယ်နေရာကနေကူညီနေသလဲမေးစရာမေးခွန်းရှိလာပါတယ်အစိုးရဘက်ကထင်ထင်ရှားရှားလုပ်ပေးနေတာကရေရှားပါတဲ့ဒေသတွေအတွက်ဆက်ရွေရင်တူးဖော်ဖို့ငွေလူကြပါဆိုပြီးသတင်းစာတွေကနေကြော်ညာပေးတာပါပဲမြန်မာပြည်အလဲပိုင်းမိုးကောင်ရေရှားရောက်ဝင်မှဆိုရင်အဲ့လိုဆက်ရွေရင်တလုံးတူးဖော်ပေးနိုင်ဖို့ကြံ့ငွေ300ကျော်လောက်လိုတယ်လို့သိရပါတယ
်တကယ်တော့ပြည်သူတွေအသက်ရှင်ရပ်တည်ရေးမှာရေရရှိရေးဟာအရေးအကြီးဆုံးဖြစ်ပါတယ်ဒုတိယလျှက်စစ်မီးတတိယလမ်းပန်းဆက်သွယ်ရင်းနဲ့အခြားသောလိုအပ်ချက်တွေပါဒီပြဿနာတွေကိုဖြေရှင်းပေးဖို့အဓိကတာဝန်အရှိဆုံးဟာတိုင်းပြည်ကိုစီမံခန့်ခွဲအုပ်ချုပ်နေတဲ့အစိုးရပဲဖြစ်ပါတယ်လက်ရှိသတင်းတွေမှာမြင်နေကြားနေကြရတဲ့အတိုင်းပါပဲပြည်သူတွေဟာနှစ်စဉ်ရေရှားတဲ့ပြဿနာကိုရင်ဆိုင်နေရတော့မှာတချို့နေရာတွေမှာသုံးရီနည်းနည်းရဖို့အလွန်ဝေးလံတဲ့နေရာတွေစီတွားရပါတယ်တချို့နေရာတွေမှာတနေ့ကုန်အချိန်ဆောက်မှသုံးရီနည်းနည်းရပါတယ်ဒီလိုပြဿနာရင်ဆိုင်နေရတာဟာတနှစ်လည်းမဟုတ်နှစ်နှစ်လည်းမဟုတ်ဆယ်နှစ်လည်းမကတော့ပါဘူး။အရင်ဆရာနာရှင်အစိုးရကတော့ရှင်းပါတယ်။တည်သူအရေးကိုစိတ်ဝင်စားတဲ့အစိုးရမဟုတ်လေတော့တည်သူတွေရဲ့အခက်အခဲကိုဖြေရှင်းပေးဖို့စိတ်ဝင်စားပါဘူး။ အလားတူကျေးလက်ဖွံ့ဖြိုးရေးလုပ်မယ်ဆင်းရဲမွဲတွေမှုရော့ချမယ်လို့ကြွေးကြော်နေတဲ့သမရဦးသိန်းစိန်အစိုးရကလည်းအခုပြည်ထနာကိုအရေးတကြီးဖြေရှင်းရမယ့်ပြည်ထနာအဖြစ်တိုင်းပြည်ဘဏ္ဍာငွေကြေးအကုန်ကျခံပြီးဖြေရှင်းပေးရမယ့်ဦးစားပေးအစီအစဉ်အဖြစ်စဉ်းစားမိပုံမရသေးပါဘူး။အငင်းပွားစရာ2010ရွေးကောက်ပွဲနဲ့တက်လာတဲ့အမတ်ဆိုသူတွေဟာလည်းပြည်သူတွေရဲ့အဲ့ဒီအခြေခံလိုအပ်ချက်အခက်အခဲပြဿနာကြီးကိုသိရေးကြီးတဲ့ပြဿနာကြီးအဖြစ်မြင်ကြပုံမရပါဘူး
။ခုဆိုရင်ရေရရှိရေးအခက်အခဲဖြစ်တဲ့ပြဿနာကိုလူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကကူညီဖြေရှင်းပေးနေကြသလိုတချို့နေရာတွေမှာဆိုရင်တော့ပုဂ္ဂလိကတွေကဝင်ပြီးအမြတ်ထုတ်ဖို့လှုပ်လာတာလဲတွေ့မြင်နေရပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာအခယူရေပေးရေးလုပ်ငန်းပုဂ္ဂလိကကုမ္ပဏီကလုပ်ခွင့်ရဖို့အစိုးရရင်းနှီးမြှုပ်နှံမှုကော်မရှင်စီတင်ထားပြီးပါပြီ။ခွင့်ပြုချက်ကြပြီးလုပ်ခွင့်ပေးလိုက်ရင်ပြည်သူတွေရေရရှိရေးနဲ့ပတ်သက်လို့ငွေအတော်များများကုန်ကြကြရပါဦးမယ်။ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာပြည်သူတွေရဲ့အခြေခံလိုအပ်ချက်ဟာတန်ရှင်တဲ့တောက်သုံးရေရရှိရေးလျှက်စစ်မီရရှိရေးလမ်းပန်းဆက်သွယ်မှုကောင်းမွန်စေရေးဖြစ်တာကြောင့်ဒီရင်းကအချက်တွေကိုကောင်းကောင်းမွန်မွန်မဖြေရှင်းပေးနိုင်ရင်ပြည်သူပေါ်တာဝန်ကျေတဲ့အစိုးရအဖွဲ့အစည်းသတ်မှတ်နိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။